သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောဒရှင်များကို November 17ရက်တနင်္လာနေ့အတွက် SPS Newsless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terrell Ong ပါဒီနေ့အတွက်ထိတ်တန့်သတင်းများRemembrance Day services နောက်ထောင်နဲ့24ခုနှစ် November 17ရက်သည်ပထမကမ္ဘာစစ်အတွင်းဂျာမနီနဲ့တိုက်ပွဲများပြီးဆုံးခဲ့တဲ့အပြစ်ခတ်ရစရေးနှစ်ပတ်လည်နေ့ဖြစ်ပါတယ်။နှစ်စဉ်ဆက်တလပိုင်း17ရက်နေ့ဆက်တနားဤတွင်ကမ္ဘာတဝန်းရှိသံပေါင်းများစွာသောလူများစွာတို့၏အသက်ဆုံးလွတ်အနှင်းနာခံမှုများကိုအောက်မေ့ကငြိမ်သက်စွာခိတ္တနေကသူတို့ကြောင့်ယနေ့ကျွန်ုပ်တို့ဘဝကိုပျော်ရွှင်စွာဖျက်ဆီးနိုင်ခြင်းကိုဂုဏ်ပြုခြင်းဖြစ်ပါれ။စစ်မှုထမ်းဟောင်းအဖွဲ့ RSL ညူဆော့ဝေးဥက္ကဋ္ဌ Mike Bainbridge က November 17ရက် Remembrance Day Services ကိုနိုင်ရောက်တဲ့လူအရေအတွက်တိုးလာတာကိုတွေ့ရတဲ့အတွက်စိတ်အားထက်သန်တယ်လို့ပြောဆိုပါれ။ဩစတြေးလျရဲ့အထင်ကရအော်ပရာဟောက်စ်ရဲ့ရွက်အမောများကိုအနေရောင်ပေါ်ပီများဖြင့်ဖုံးအုပ်ထားပြီးပထမကမ္ဘာစစ်အတွင်းတိုက်ပွဲများအဆုံးသတ်သည့်သဘောတူညီချက်ရဲ့နေဆွဲဖြင့်နိုင်ငံတော်ဝန်တွင်အထိမ့်မှအခမ်းအနားများကိုကျင်းပလျက်ရှိပါသည်။တန်ပြည်အတွက်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေကိုဂုဏ်ပြုတဲ့နေ့ရက်ဖြစ်ပါသည်။ဩစတြေးလျရဲ့အမဇွန်ကျင်းပမှုတိုက်ဖြတ်ရေးကော်မရှင်နာခန့်အားလီဘာထက်လွတ်တော်မဟောင်းခရစ်အဗန်ကိုဩစတြေးလျနိုင်ငံရဲ့ပထမဆုံးဂျုံပြုမှုစံကျင်ရေးကော်မရှင်နာဖြစ်နိုဝင်ဘာလ17ရက်နေ့ကခန့်အပ်လိုက်ပါတယ်။သူဟာဒီဇင်ဘာလတွင်တာဝန်စတင်မှာဖြစ်ပြီးခေတ်သစ်ဂျုံပြုမှုဥပဒေများကိုမကြာသေးမီကပြန်လည်သုံးသပ်မှုတွင်ချမှတ်ထားသောပြုပြင်ပြောင်းလဲမှုများကိုပုံဖော်ပေးမှာဖြစ်ပါတယ်။လူကုန်ကူးမှုအဓမ္မလှုပ်အားပေးခိုင်းစေမှုအတင်းအဓမ္မလက်ထပ်မှုလှည့်ပြားစင်ယုံခြင်းဖြင့်ကျွေးမိခံကြုံခံခြင်းစတဲ့ခေါင်းပုံဖြတ်တဲ့အလေးချက်များကိုနှိမ်နှင်းရအစိုးရနဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်။ Mr. Evan Ha, Rodney Julia Gillard အစိုးရများအောက်တွင် Immigration နဲ့ Workplace Relation ဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လူကုန်ကူးမှုဆုံးသတ်ရာ Global Freedom Network မှဘာသာရေးခေါင်းဆောင်များရဲ့ညွန်ပေါင်းအဖွဲ့ရဲ့ CEO ဖြစ်သူလည်းဖြစ်ပါတယ်။ New South Wales တွင်မကြသေးမီကအထင်ကရအစည်းအခမ်းတစ်ခုအရပြည်내တွင်ခန့်မှန်းခြေလူပေါင်း 16,400 ခန့်သည်ခေတ်သစ်ဂျုံပြူမှုတွေပိတ်မိနေကြောင်းတွေ့ရှိခဲ့ပါတယ်။ New South Wales ဂျုံစနစ်စတင်ရေးကော်မရှင်နာJames Cockney ဒီချိလက်ဒေတာနဲ့ယူဆော်ဝေရှိယာယီရွှေပြောင်းအလုပ်သမားများအတွက်အန္တရာယ်များကိုရှာဖွေထုတ်ပြီးနောက်အလေးချက်များကိုအရေးပေါ်စုံစမ်းစစ်ဆေးရန်တောင်းဆိုခဲ့ပါတယ်။မော်စကိုမြို့ကိုဒရုန်းတွေနဲ့ယူကရိန်းစံချိန်တင်တိုက်ခိုက်ရုရှားနိုင်ငံမော်စကိုမြို့တော်ကိုပိတ်မှတ်ထားပြီးယူကရိန်းကဒရုန်း34ခုထဲမှနေသုံးပြီးနိုဝင်ဘာလ17ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ရုရှားက2022ခုနှစ်မှာစတင်ကျူးကျော်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းအရေးအတွက်အများဆုံးဖြစ်တိုက်ခိုက်မှုကြောင့်အနည်းဆုံးလူတဦးဒဏ်ရာရခဲ့ပြီးမြို့တော်ကအဓိကလေဆိပ်3ခုကခရီးစဉ်တွေကိုလည်းလမ်းကြောင်းပြောင်းခဲ့ရပါတယ်။ရုရှားနိုင်ငံနောက်ပိုင်းမှာလည်း3နာရီအတွင်းဒရုန်း36ခုကိုလေကြောင်းရန်ကာကွယ်ရေးကဖိချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဒိုမိုဒီတဗိုSherry Medjivo နဲ့ Zorkovski လေဆိပ်3ခုကအနည်းဆုံးလေယာဉ်ခီးစဉ်36ခုကိုလာကြောင်ပြောင်းခဲ့ရပြီးနောက်ပိုင်းမှာတော့လုပ်ငန်းတွေပြန်လည်လည်ပတ်ခဲ့ကြောင်းရုရှားရေကြောင်းသေးပို့ဆောင်ရေးဌာနကပြောဆိုပါတယ်။ Trump အင်ဖြူရော်တို့ပြန်လာခြင်းကြောင့်မရေရာသောအနာဂတ်အတွက်တရုတ်ကပြင်ဆင် American သမ္မတ Donald Trump အင်ဖြူရော်တို့ပြန်လည်ရောက်ရှိခြင်းတွင်မသေးချာမရေရာသောအနာဂတ်အတွက်တရုတ်ကပြင်ဆင်နေပြီး American တရုတ်ဆက်ဆက်ရေးတွေမတည်ငြိမ်သောအနေအထားတစ်ခုကိုအချက်ပြနေပါတယ်။သမ္မတအဖြစ် Trump ပြန်လည်ရွေးကောက်ခံရခြင်းကတရုတ်ပစ္စည်းများအပေါ်အခောက်ခွန်60ရာခိုင်နှုန်းအထိမြင့်မားစွာတိုးမြင့်ကောက်ခံမှုအပါအဝင်တရုတ်စီးပွားရေးတိုးတက်မှုကိုထိခိုက်စေ၍ကမ္ဘာကုန်သွယ်ရေးကိုအနှောက်အယှက်ဖြစ်စေနိုင်သောပြင်းထန်သည့်ကုန်သွယ်ရေးမူဝါဒများချမှတ်လိမ့်မယ်လို့မျှော်လင့်ရကြောင်း CNN သတင်းဌာနမှဖော်ပြထားပါသည်။ဒ ထရမ့်ရဲ့သဘောထားတင်မာသောယက်တီချက်နဲ့အတူတရုတ်ပေါ်ဤပညာကန့်သတ်ချက်အသစ်များချမှတ်နိုင်ပြီးအကြောင်းထင်နေသောအင်အားကြီးနိုင်ငံများရဲ့ဆက်ဆံရေးကပုံမူတင်မာလာနိုင်ဖို့ရှိပါသည်သို့သောထရမ့်ရဲ့ပြည်တွင်းထုတ်ကုန်များကိုကာကွယ်လိုသောကုန်သွယ်ရေးယက်တီချက်နှင့်နိုင်ငံခြား၏မူဝါဒချီးကပ်မှုကတရုတ်ကိုသီးသီးသာသာဖိအားပေးနိုင်တော်လဲတရုတ်အတွက်ခွင့်လမ်းများလည်းဖြစ်ပေါ်စေနိုင်တယ်လို့ဆိုပါတယ်။နှစ်နိုင်ငံတို့အနေဖြင့်ခေတ်သစ်တွင်ပေါင်းစည်းရမှန်ကန်သောနည်းလမ်းကိုရှာဖွေသင့်တယ်လို့တရုတ်နိုင်ငံခြား၏ဌာနကရှိကထုတ်ပြန်ချက်တွင်ပြောကြားထားပါတယ်။အေးစီတည်ငြိမ်သောတရားဝင်ထုတ်ပြန်ချက်များမှတစ်ဆင့်တရုတ်သည်မသေးချာမရေရာမှုများတိုးမြင့်လာနိုင်သည့်ကာလတစ်ခုအတွက်ပြင်ဆင်နေတယ်လို့ပြောဆိုပါတယ်။နေ့စဉ်သတင်းတူ News Flash များပုံမူချားသိရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
Damyo Therin Saumarigo, O Nasin Luwala, Apple Podcast, Google Podcast, Spotify, Tomo, Thimbeniya Gha Phipphi Ya Yure, Podcast Kaaniwa.